ပြည်သူနိုင်ငံပါရမီတော်ကထင်ကရရှောက်ဆယ်လီစီလမ်းမယူမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေတဲ့ဘယ်ဂျီယံနိုင်ငံသားတူဟာအန်တွမ်မြို့မှာလာရောက်ဖမ်းခံခဲ့တဲ့အကြောင်းအာနာဘိုင်နီကပြောပါရတယ်။အကြမ်းဖက်တိုက်ခိုက်မှုမှာနံပါတ်1အလို့ရှိနေသူဖြစ်အင်တာနက်လူမှုကွန်ရက်တွေမှာတွေ့ခဲ့ရပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲလာရောက်ဖမ်းခံခဲ့တာဖြစ်ကြောင်းဘယ်ဂျီယံတရားလူရှိနေရုံကပြောဆိုခဲ့တာပါ။တနင်္လာရှိသူနဲ့ပတ်သက်တဲ့အချက်လက်တွေတိုက်ခိုက်မှုနဲ့ဆက်နွယ်တဲ့နောက်ထပ်သတင်းအချက်လက်တွေကိုတော့မသိရသေးပါဘူး။အဲစစ်သွေးကြွအဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းသတင်းထုတ်ပြန်ပြီးအဲစစ်ပေါ်ဝင်တိုက်ခိုက်ရေးသမားတူဦးဖြစ်တဲ့ဘယ်ဂျီယံနိုင်ငံကအပေါ်ရွှေ့ဆွဆူဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ပါရီမြို့ရဲ့ရဲတပ်ဖွဲ့ကတော့တနတ်သမားဘသူဆိုတာသိရှိထားပြီးဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ဘသူဘဲဝါဆိုတာကိုထုတ်ပေါ်ပြောဆိုခြင်းမရှိသလို IS အဖွဲ့ဝင်ဟုတ်မဟုတ်ဆိုတာကိုလည်းပြောဆိုတာမျိုးတော့မရှိပါဘူး။တနတ်သမားရဲ့မိသားစုဝင်၃ခုတော့ရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးနေပါတယ်။ပရှင်ပစ္စည်းဆိုင်တွေစားတောက်ဆိုင်တွေကြောင့်မြို့ကန်တွေနဲ့ကဘာလက်ခီးစွာတွေကြားရေပန်းစားတဲ့ရှောင်းဆယ်လီစီလမ်းမကြီးနေရာတော်များကိုမနေ့တုန်းကပိတ်ထားခဲ့ရပေမဲ့ဒီကနေ့မှာတော့အခြေအနေဟာပုံမှန်အတိုင်းလက်ပတ်စာပြုနေပါပြီ။မနေ့တုန်းကဖြစ်ခဲ့တဲ့ပစ်ခတ်မှုနဲ့ရဲတပ်ဖွဲ့ကကြိုတင်ဖော်ထုတ်နိုင်ခဲ့တဲ့မာစီမြို့ကတက်ခတ်မှုဖို့ကြံစီမှုတွေဟာမကြခင်ချင်းပတ်မဲ့သမရာရွေးကောက်ပွဲကိုထိခိုက်အောင်လုပ်ဖို့အစ္စလမ်အစိုးရတွေရဲ့ကျူးပန်းမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြည်သူ့စိုးရအစ်မြင့်အရာရှိတွေကပြောဆိုကြပါတယ်။မဲပီရနေမှာတိုက်ခိုက်တာမျိုးပါဝင်အချမ်းဖက်ဝါရီတွေကနောက်ထပ်တိုက်ခိုက်ဖို့စီစဉ်နာရီရှိနိုင်တယ်လို့လည်းဆိုရင်းနေကြတာပါ။မနေ့ကတိုက်ခိုက်မှုမှာတော့တနတ်သမားဟာရှောင်းဆယ်လီစီလမ်းပေါ်မှာရပ်ထားတဲ့ခရဲကားကိုပြစ်ခတ်ခဲ့ရကရဲတပ်ဖွဲ့ဝင်၃ဦးနဲ့ကဘာလဲခီးစွာတူးကိုထိမှန်ခဲ့တာပါ AK47 မောင်းမြတနက်နဲ့ပြစ်ခတ်ခဲ့တဲ့တနက်သမားကိုတော့ထွက်ပြေးဖို့ကြိုးစားစင်ပါပဲအသေးပြစ်ခတ်ဖမ်းဆီးခဲ့ပါတယ်တကယ်မို့တင်ရဲတပ်ဖွဲ့ဝင်2ဦးကတော့ပွဲချင်းပြီးတည်ဆုံသွားခဲ့တာပါမိပွဲမှာရက်ထားတဲ့ရဲကားထဲမှာရှိနေတော့ရဲတပ်ဖွဲ့ဝင်ပြစ်ခတ်ခဲ့ရတာလို့လည်းမျက်မြင်တွေ့တဲ့သူတွေကပြောပါတယ်ဒီနောက်မှာတော့နောက်ထပ်ကားတစ်စင်းကိုတနက်သမားကထပ်မံပြစ်ခတ်ခဲ့တာပါတကယ်မို့မှာတယောက်ထက်မနေပေါဝင်နိုင်ကြောင်းလဲပြင်းစစ်ရဲပြည်ရဲဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောဆိုခဲ့တယ်လို့ရဲတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်ကြောင်းလည်းအတိအပြုပြောဆိုထားပါတယ်